ဖေကိုဆက်သွေးဒုက္ခသည်စခန်းကနေစာတင်ပေးနေတဲ့ပရဟိတကျောင်းဆရာတယောက်ကဆက်သွေးပြောလာတာရှိပါတယ်။စစ်တွေမြို့မှာပရဟိတကျောင်းဆရာတယောက်အနေနဲ့လှုပ်လာတာ9နှစ်ရှိပါပြီ။သူ့လိုပဲပရဟိတစာတင်ပေးနေတဲ့ဆရာဆရာမအယောက်300လောက်ရှိတယ်။ဒုက္ခသည်စခန်းကကလေးတွေကိုစာတင်ပေးတဲ့အတွက်မူလတန်းဆရာတယောက်ကိုတစ်လကို13,800အလဲတန်းကို13,600အထက်တန်းကို21,000ပေးပါတယ်။အခုဒီနှစ် 2020-2021 ပညာသင်နှစ်မှာဇွန်လကစပြီးလစာမရပါဘူး။ကိုဗစ်ကာလဖြစ်နေတော့လစာကိုမှီခိုနေရတဲ့ဆရာတွေအတွက်အခက်အခဲဖြစ်နေပါတယ်။စာဝင်နေရေးလည်းကြက်တဲနေကြပါတယ်။ဒါကိုပညာရေးဝန်ကြီးဌာနကနေသိစေချင်ပါတယ်ဆိုပြီးပြောလာတာပါရှင်။အခုစာလည်းရခိုင်ပြည်နယ်ပညာရေးဝန်ထမ်းတယောက်ကနေပေးပို့လာတဲ့စာပါပဲ။သူပြောထားတာကတော့ဘူတိတောင်မောင်တော်လိုမြို့နယ်တွေမှာတာဝန်ကျတဲ့ဆရာဆရာမတွေကလစာနှစ်စာရနေတယ်။ပုံမှန်လစာက3,000ဆိုရင်သူတို့က3,000လောက်ရနေကြတယ်။ဒါကပညာရေးဝန်ထမ်းအချင်းချင်းကြားမှာမကောင်းဘူးပေါ့။ကျန်တဲ့မြို့တွေကျတော့အဲ့ဒီလိုမရကြဘူး။သူတို့ကစာပြစရာလည်းမလိုပဲလစာကနှစ်စာရနေကြတယ်။ဒါကမညီမျှဘူးထင်လို့ပညာရေးဝန်ကြီးဌာနကိုသိစေချင်ပါတယ်ဆိုပြီးပြောလာတာပါရှင
်။ကိုဘဝင်းချင်းကအစင်မပြေတာတွေအမြင်မတော်တာတွေကိုပြောချင်ရင် RFA ရဲ့ဖုန်းနံပါတ် 399-904-238-641 ကိုဆက်သွယ်နိုင်ပါတယ်ခင်ဗျာ
။မန္တလေးတိုင်းအမရပူရမြို့နယ်ကပစ်ပို့လာတဲ့မောင်မျိုးနိုင်စားရဲ့ဆာမာတော့အစ္စလမ်ဘာသာဝင်တွေမှတ်ပုံတင်လုပ်ဖို့အခက်အခဲဖြစ်နေတဲ့အကြောင်းမှာကျွန်တော်အစ္စလမ်ဘာသာဝင်နိုင်ငံသားစစ်စီကက်လုတ်တဲ့အခါမှာကျွန်တော်တို့ရဲ့ဘိုးဘွားပြည်ပြင်အစင်ဆက်ကဗမာလူမျိုးပါလို့ထည့်ခဲ့ကြတာကိုအခုဘာကြောင့်ကျွန်တော်တို့အလှည့်ကြမှာအိန္ဒိယလူမျိုးတို့ပါကစ္စတန်လူမျိုးတို့ဆိုပြီးထည့်ရတာလေကျွန်တော်ကဗမာလူမျိုးစစ်စစ်ပါဘိုးစင်ပေါင်ဆက်ကဘရင်စီမှာအမှုထမ်းခဲ့တဲ့တမိုင်းကြောင်းတွေလည်းအများကြီးရှိနေပါတယ်ဆိုပြီးပြောလာတာပါရှင်မန္တလေးတိုင်းဒေသကြီးပြည်ဦးလွင်မြို့3000ရွာကအသက်20အရွယ်လူငယ်တယောက်ပတ်ပုံတင်လှုပ်ရတာ9လကျော်ကြာတဲ့အထိမရသေးလို့ဆက်သွယ်လာတာလည်းရှိပါတယ်။3000ရွာကဦးမင်းအောင်ရဲ့သားဖြစ်တဲ့သူပြည့်ဘဘိုကျော်ကပြီးခဲ့တဲ့2019ခုနှစ်မတ်လ10တန်းစာမေးပွဲပြီးတဲ့အချိန်ကလေးကစပြီးပတ်ပုံတင်လှုပ်ပါတယ်။လိုအပ်တဲ့အချက်လက်တွေကိုလည်းအကုန်ဖြည့်ပြီးစာရွက်စာတမ်းတွေကိုလည်းအကုန်လုံးလှုပ်ပေးပြီးပါပြီ။အဲ့ဒါကိုစေမတွေကပတ်ပုံတင်ကတ်မှာဦးစည်းမှုရဲ့လက်မှတ်ပဲလိုတော့တယ်မရသေးဘူးလို့ပြောပါတယ်။ကျွန်တော်တို့ကအဲ့ဒီကိုသွားတာအခောက်20လောက်ရှိနေပြီ။ပတ်ပုံတင်မရတော့ရွေးကောက်ပွဲမှာလည်းမဲပေးခွင့်ဆုံးရှုံးခဲ့ရပါတယ်။ကျွန်တော်တို့ကဗမာလူမျိုးဗုဒ္ဓဘာသာပါပဲ။ပတ်ပုံတင်ရဖို့အခက်အခဲဖြစ်နေတာတွေကိုသက်ဆိုင်ရာတာဝန်ရှိတဲ့သူတွေသိစေချင်ပါတယ်ဆိုပြီးဆက်သွယ်လာတာပါရှင
်။ RFA ကိုစာရေးပြီးပို့ချင်တယ်ဆိုရင် RFA Burmese ရဲ့ Facebook Messenger ကနေဖြစ်ဖြစ် burmese@rfa.org email ကဖြစ်ဖြစ်ပေးပို့ကြပါ။
ဝင်နှန်းဖြစ်ပြီးတာဝန်ကျတဲ့နေရာကိုမသွားဘဲရှောင်နေတဲ့ရဲဝင်နှန်းအကြောင်းကိုငင်းချံမြို့နယ်အမှတ်9ရပ်ကွက်ကနေပြောလာတဲ့သူတယောက်ရှိပါတယ်။အဲ့ဒီရဲဝင်နှန်းကရခိုင်ပြည်နယ်စစ်တွေကြောက်ဖြူဘက်ကိုတာဝန်ကျတယ်။အဲ့ဒါကိုမသွားချင်တော့ရဲဘက်ပြည်အနေနဲ့ရှောင်နေတယ်။မြို့နယ်ခရိုင်တိုင်းရုံးတွေအထိကိုသူတို့ကတိုင်နေ။သူတို့ကလာဖက်မဲ့ပြောပြီးသိမ့်မကြဘူး။ဟိုကသတင်းကတော့ထွက်ပြေးတယ်။ဝင်နှန်းတယောက်ဖြစ်ပြီးအကျင့်ပြတ်နေတာကိုနိုင်ငံတော်အတိုင်ပင်ခံသိစေချင်ပါတယ်ဆိုပြီးပြောလာတာပါရှင်။စက်သွေးရေး operator တခုရဲ့ဝန်ဆောင်မှုအဆင်မပြေလို့ဆက်သွယ်လာတာကတော့ရန်ကုန်မြို့တောင်ကလာပါမြို့နယ်ကကိုစိုးမင်းထွန်းမှာ MPT ကနေ package တွေဝယ်မထားဘဲနဲ့ဖုန်းပေ2000ထည့်တာတိတ်မကြဘူးကုန်သွားတယ်။ call center ကိုဆက်တယ်။ MPT 4U app ကနေကိုသုံးထားတာတွေကိုပြန်စစ်တယ်။အဲ့ဒီထဲကအခြားဆိုတဲ့အထဲကိုဝင်ကြည့်လိုက်တော့ app တက်ဆိုတာကပေါ်နေလို့ call center ကိုမေးလိုက်တဲ့အခါသူတို့ကတိတ်တိတ်ချာချာပြန်မဖြေနိုင်ရဘူး။ကျွန်တော်ဝယ်ထားတာကလည်းဘာမှမရှိဘူး။ဖြည့်ရှင်ခိုင်းနာကိုလည်းအောက်တိုဘာ26ကနေပြီးတော့အခုချိန်ထိမဖြည့်ရှင်ပေးသေးဘူး။သူများတွေစီးပွားရေးကြက်တန်းနေတဲ့အချိန်မှာမတရားလုပ်နေပါတယ်ဆိုပြီးရင်ဖွင့်လာတာပါရှင်။ဒီတစ်ပတ်အတွက်ပေးစာပြန်စာကဏ္ဍအစီအစဉ်ကတော့ဒီလောက်ပါပဲ။နောက်ပတ်တွင်မှာဘလို့အကြောင်းအရာတွေနဲ့ဘလို့စော်ရီကိုတင်ပြပေးအောင်မလဲဆိုတာကိုစောင့်မျှော်ကြည့်ရှုပေးကြပါအောင်။ RFA ပေးစာပြန်စာအစီအစဉ်ကိုကြည့်ကြည့်ပေးတဲ့အတွက်ကျေးဇူးတင်ပါတယ်။ RFA ပရိသတ်တွေအားလုံးကိုဗစ်အန္တရာယ်ကနေကင်းဝေးကြပါစေရှင်။